စာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့မြေပုံမြို့နယ်မှာဒုက္ခသည်စခန်းတွေအတွက်ချပေးတဲ့အိမ်တွေကိုရက်ွက်လူကြီးတွေကလူတချို့ကိုနေရာကောင်းတွေချပေးနေတဲ့အကြောင်းပါဒါကတော့ဒုက္ခသည်စခန်းမှာနေထိုင်တဲ့သူတဦးကဖုံးဆက်ပြောပြလာတာပါတောင်ပေါ်ရက်ွက်ကမွတ်စလင်ဒုက္ခသည်စခန်းမှာရှိတဲ့ဒုက္ခသည်တွေအတွက်နေအိမ်640ပေးဖို့အစိုးရကအစီအစဉ်ပေးထားပါဗျာ။အဲ့ဒီအထက်ကကနက်ဦးနေအိမ်400ကိုကန့်ဆန်းမဲနှိုက်ပြီးနေရာချထားပေးထားပါဗျာ။ဘသူကနေရာကောင်းဘသူကနေရာမကောင်းမဖြစ်ရအောင်ကန့်ဆန်းမဲနှိုက်ပြီးနေရာချထားပေးထားတာဖြစ်ပါဗျာ။ဒါပေမဲ့အခုနောက်ဆုံးကြံတဲ့အိမ်240ကျော်ကိုတော့ကန့်ဆန်းမဲမနှိုက်ခိုင်းတော့ပဲရက်ွက်လူကြီးတွေကလူတချို့ကိုနေရာကောင်းတွေချပေးနေပါဗျာ။ရှင်မဝင်တဲ့ကုန်းမြင့်အထက်ကနေရာကောင်းကိုကန့်ဆန်းမဲနှိုက်เสียမလို့ပဲရတာဟာဘာအပေးอยู่ရှိလို့လဲဆိုတာသိကြပါတယ်ဒီလိုဆောင်ရွက်နေကြတာတွေကိုသက်ဆိုင်ရာတာဝန်ရှိသူတွေလာရောက်စစ်ဆေးပေးစေခြင်းနဲ့ဆိုပြီးပြောပြလာတာပါရှင်ဒီတစ်ခါပြောပြပေးမှာကညာဦးမြို့နယ်လက်ပံချေပေါ်အုပ်စုမှာတအိမ်နဲ့တအိမ်မီးမယူနိုင်တဲ့သူတွေကိုမီးချိတ်ဆွဲခွင့်မပြုလို့ဒေသခံတွေနစ်နာနေတယ်ဆိုတဲ့အကြောင်းပါဒါကတော့ရွာတစ်ကုန်းကျေးရွာကဒေသခံတဦးကဖုံးဆက်ပြောပြလာတာပါညာဦးခရိုင်ညာဦးမြို့နယ်လက်ပံချေပေါ်အုပ်စုရွာတစ်ကုန်းကျေးရွာမှာ2014ခုနှစ်ကကိုထူကိုထလျှက်စစ်မီးလင်းမှုလုပ်ခဲ့ကြပါတယ်။ဒီလိုလုပ်ခဲ့ကြပြီးမဲ့အခုချိန်မှာမီးကော်မတီကတအိမ်နဲ့တအိမ်မီးမယူနိုင်သူတွေကိုချိတ်ဆွဲခွင့်မပြုသလိုမီတာပေါက်လျှောက်ထားသူလူတစုကိုလည်းတအိမ်ကတအိမ်မီးချိတ်ဆွဲခွင့်မပြုပါဘူး။ဒါပေမဲ့ရာမြေထဲမှာစီးပွားရေးလုပ်ကင်ပြီးဈေးရောင်းနေတဲ့သူတွေကိုတော့လျှက်စစ်မီးချိတ်ဆွဲသုံးဆွဲခွင့်ပေးထားပါတယ်။အရင်ကကိုထူကိုထလျှက်စစ်မီးရအောင်လုပ်ခဲ့တဲ့အတွက်ရွာတစ်ကုန်းကျေးရွာမှာမီးမရပဲကြံနေတဲ့သူတွေနစ်နာနေပါဗျ။လျှက်စစ်မီးကော်မတီအနေနဲ့ဒီလိုလှုပ်ချင်အားလုပ်နေတာကိုညောင်ဦးခရိုင်မြို့နယ်တာဝန်ရှိသူတွေကိုတိုင်ကြားခဲ့ပေမဲ့အရေးယူဆောင်ရွက်တာမျိုးမရှိတာကြောင့် RFA တဆင့်သိရှိအောင်တင်ပြပေးပါဆိုပြီးဆက်သွယ်ပြောပြလာတာပါရှင
်။ကိုဘဝင်းကျင်ကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ်6942386411ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
အခုတခါပြောပြပေးမှာကသခိုင်းတိုင်းဒေသကြီးငွေသာရွာတက်မှာနေထိုင်တဲ့ចောင်းသားတွေအတွက်စာတင်ចောင်းဆောင်အစ်လိုအပ်နေတဲ့အကြောင်းပါဒါကတော့ငွေသာရွာဒေသခံဖြစ်တဲ့ဥကျော်ဆန်းဝင်းကဖုံးဆက်ပြောပြလာတာပါအရင်ကငွေသာရွာဟာငွေသာရေလောင်တမန်ရဲ့အောက်အရှေ့ပိုင်းမှာရှိတဲ့အတွက်အန္တရာယ်ရှိတာကြောင့်ရေလောင်တမန်နဲ့လွတ်ရာနေရာအထက်ပိုင်းကို2013-2014မှာရွှေ့ပေးခဲ့ပါတယ်အခုလက်ရှိငွေသာရွာတက်ဆိုပြီးအင်ဂျီ160ကျော်ရှိပြီးရွာမှာចောင်းသားဥယျာဉ်90ကျော်ရှိပါတယ်ငွေသာရွာတက်ကိုအစိုးရကစာတင်ចောင်းချပေးဖို့လျှောက်ထားတာကို2019-2018မှာစာတင်ဖို့ဆီယမ4ယောက်ချပေးပြီးမူလွန်အထိစာတင်ကြခွင့်ရခဲ့ပါတယ်ဒါပေမဲ့စာတင်ចောင်းအနေထားကအမိုးကမရှိဖြစ်နေတာပါလက်ရှိမှာရှိနေတဲ့ចောင်းသားတွေစာတင်ကြဖို့အတွက်ចောင်းဆောင်အစ်စ်လိုအပ်နေပါတယ်ဒီအတွက်သက်ဆိုင်ရာတာဝန်ရှိသူတွေကိုတင်ပြထားပေမဲ့ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားနေချိန်မှာခိတ္တဆိုင်းငံ့ထားဖို့ပြောထားပါတယ်ဒါပေမဲ့မကြခင်မှာចောင်းတွေကလည်းပြန်ဖွင့်တော့မှာဆိုတော့ဒီចောင်းသားတွေចောင်းတက်ဖို့နေရာမရှိဖြစ်နေတာပါဒါကြောင့်ပညာရေးကိုဦးစားပေးတဲ့အနေနဲ့သက်ဆိုင်ရာပညာရေးဌာနတာဝန်ရှိသူတွေအပါအဝင်ကူညီပေးလိုတဲ့အဖွဲ့အစည်းတွေရှိရင် RFA ကတဆင့်အကူအညီတောင်းခံပါတယ်ဆိုပြီးပေးပို့လာတာပါရှင
်။ RFA ကိုစာရေးပြီးပို့ချင်တယ်ဆိုရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် burmese@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
အခုတခါပြောပြပေးမှာကရှမ်းပြည်နယ်မူဆယ်နယ်စပ်ဂိတ်တွေမှာခွဲခြားဆက်ဆံခံနေရတယ်ဆိုတဲ့အကြောင်းပါဒါကတော့တင်ခါရဆိုတဲ့အကောင့်က RFA ကိုစာပေးပို့လာတာပါမူဆယ်နယ်စပ်ဂိတ်ပေါက်တွေမှာအရင်ပဲခွဲခြားဆက်ဆံခြင်းခံနေရပါတယ်တဲ့ရှမ်းပြည်သကောင်စင်းဆိုရင်နယ်စပ်9စာအုပ်အနီးရပါတယ်မြို့နယ်အသီးသီးကို3000ခွဲကျက်နဲ့အကုန်လုပ်ပေးပါတယ်ဒါပေမဲ့မှတ်ပုံတင်မှာအစ္စလမ်လို့ပါရင်လုံးဝမလုပ်ပေးပါဘူးမြန်မာနိုင်ငံသားမြန်မာနိုင်ငံမှာမွေးဖွားခဲ့တဲ့မြန်မာလူမျိုးဆိုပေမဲ့ကိုယ်ွယ်တာကအစ္စလမ်ဘာသာပါနိုင်ငံသားစီစီရေးကတ်မှတ်ပုံတင်လဲရှိចောင်းသားကတ်လဲရှိမွေးစင်းသံခေါင်စင်းလဲရှိပေမဲ့နေဆက်ကူးစာအုပ်အနီလုံးဝမလုပ်ပေးပါဘူးဒါကြောင့်ဘလို့တားမြစ်ချက်တွေရှိနေတယ်လဲဆိုတာသိကြပါတယ်ဆိုပြီးပြပို့လာတာပါရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်